ရှင်2019ခုနှစ်အောက်တိုဘာလ21ရက်တနင်္လာနေ့ညနေဘက် VOE စီစဉ်တော်ကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေရပါပြီ။ line to meter 18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမြတ်ပေါ်ပါရှင်။ Syria နိုင်ငံအရှေ့မြောက်ပိုင်းကနေရုတ်သိမ်းလိုက်တဲ့ American တပ်ဖွဲ့တွေဒီကနေ့ Iraq နိုင်ငံထဲကိုရောက်ရှိလာပါတယ်။ဩစတြေးလျနိုင်ငံမှာဒီကနေ့ထုတ်ဝေတဲ့အထင်ကြီးသတင်းစာကြီးတွေရဲ့မျက်နှာဖုံးတွေမှာစာသားတွေကိုမြင့်အမဲတွေနဲ့အုပ်ပြီးတော့အကြီးအကျယ်ဆန်ဆာဖြတ်ခံရတဲ့ပုံစံမျိုးထုတ်ဝေခဲ့ကြပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့အတူကြီးညာပေးပါမယ်ရှင်။
နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်နဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့တွေကဘယ်လိုထောက်ပြပြောဆိုနေကြပါသလဲ
Encouraging foreign investment while ignoring human rights is only emboldening the Myanmar government and military to further whitewash
လူခွင့်ရေးချိုးဖောက်မှုတွေကိုလစ်လျူရှုပြီးယင်းနီမြုံနံမာရီနဲ့ပတ်သက်လို့ HW အာရှရေးရာလက်ထောက်ညှို့မှုရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်မော်နက်ကရင်လက်နက်ကိုင်းအဖွဲ့နှစ်ခုကြားနယ်မြေအငင်းပွားမှုကြောင့်အပြန်အလှန်ပစ်ခတ်ခဲ့ကြပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းမျိုးကိုတော့မထုတ်ပြန်ကြသေးပါဘူး။ထိုင်းဆိုရကတောင်းနဲ့ချီတဲ့မြန်မာရေလုတ်သားတွေလိုအပ်နေပေမဲ့လုတ်အားကနဲ့အလုတ်သမားရပိုင်ခွင့်တွေမှာလိုအပ်ချက်တွေရှိနေတယ်လို့မြန်မာဘက်ကစိုက်ငံ့ထားပါတယ်။စားတဲ့မြန်မာသတင်းလွှာတွေနဲ့အတူအမေရိကန်သမ္မတလောင်းရွေးကောက်ပွဲကာလအတွင်းအပြန်အလှန်ဆွတ်ဆွဲကြအမှားထောက်ကြတာတွေအကြောင်းကိုလည်းပြောပြပေးဦးမှာပါရှင်။အခုရေဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါမယ်ရှင
်။ဆီးရီးယားအရှေ့မြောက်ပိုင်းကနေရုတ်သိမ်းလိုက်တဲ့အမေရိကန်တပ်တွေရဲ့စစ်ရင်တန်းတစ်ခုဟာဆီးရီးယားကနေအီရတ်နိုင်ငံမြောက်ပိုင်းကိုဒီကနေ့တနင်္လာနေ့မနေ့မှဝင်ရောက်လာခဲ့ပါတယ်။အာဘီယိုမြို့ကိုဥတီသွားနေတဲ့အမေရိကန်စစ်သုံးယင်တွေနဲ့တပ်ဖွဲ့ဝင်တွေအီရတ်နိုင်ငံထဲကကတ်လူအများစုနေထိုင်တဲ့ဒေသကိုဖျက်သွားစင်မှာဒေါသထွက်နေကြတဲ့ဒေသခံတွေကအာလူပုတ်တွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ဆီးရီးယားအရှေ့မြောက်ပိုင်းမှာတပ်ဆွဲထားတဲ့အမေရိကန်တပ်တွေကိုရုတ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အမိန့်ထုတ်ခဲ့ပြီးတဲ့နောက်ဆီးရီးယားကနေအမေရိကန်တပ်တွေထွက်ခွာလာကြတာဖြစ်ပါတယ်။အရင်ဆီးရီးယားမှာဖြန့်ချထားတဲ့အမေရိကန်တပ်ဖွဲ့ရဲ့အများစုကိုအီရတ်နိုင်ငံအနောက်ပိုင်းမှာပြန်လည်ဖြန့်ချထားမှဖြစ်ကြောင်းနဲ့ဒါမှ IS စစ်သွေးကြွတွေအပေါ်ဆက်လက်တိုက်ခိုက်နိုင်မှာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောကြားခဲ့ပါတယ်။ဆီးရီးယားမှာအမေရိကန်တပ်တွေအများဆုံးချထားတဲ့ဆီးရီးယားမြောက်ပိုင်းမှာရှိတဲ့ဒီအကြီးဆုံးအခြေစိုက်စခန်းကနေပြီးတော့တပ်တွေကိုရုတ်သိမ်းလိုက်တာပါအဖွဲ့ဝင်900ကျော်ကိုအမေရိကန်ပြန်ခေါ်တာမဟုတ်ဘဲအီရတ်မှာပြောင်းရွှေ့နေရချတာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Esper ကပြောပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်စစ်သည်တွေအိမ်ပြန်လာကြမယ်လို့ပြောထားတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲဆီးရီးယားမြောက်ပိုင်းကိုဝင်တိုက်နေတဲ့တူရကီတပ်တွေနဲ့ကာတာဖွဲ့ဝင်တွေကြ9ရက်တိုက်ခိုက်မှုရပ်မယ်လို့ပြီးခဲ့တဲ့ကြာသပတေးကသဘောတူထားတဲ့အတိုင်းအပြစ်အခတ်ရပ်နေပုံရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောကြားပါတယ်။ Syria မြောက်ပိုင်း Ras El Ayam မြို့ကနေသူတို့တပ်ဖွဲ့တွေထွက်ခွာလာပြီလို့ SDF ကတပ်ဖွဲ့တွေကပြောပါတယ်။တူရကီဘက်ကလည်းကတပ်ဖွဲ့တွေနောက်ဆုတ်သွားတာကိုအနီးကပ်ကြည့်နေပြီးတော့ကတပ်တွေအနေနဲ့တူရကီနဲ့ Syria နယ်စပ်ကနေတော်တော်ဝေးတဲ့အထိနောက်ဆုတ်သွားဖို့လိုလားတယ်လို့ပြောကြားထားပါတယ်။
American အလို့တော်ဥထားနက်စီပလိုစီဥဆောင်တဲ့ American လွှတ်တော်ကုစလေအဖွဲ့ဟာကြိုတင်ကြေညာထားတာမရှိဘဲနဲ့ Afghanistan နိုင်ငံကိုမနေ့တနင်္ဂနွေနေ့ကရောက်ရှိသွားပြီးတော့ Afghan ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ Afghan မြောက်ခင်စီနေ့ကတော့ Jordan နိုင်ငံမှာခီးတထောက်နားခဲ့ပါတယ်။အလို့တော်ဥထားနက်စီပလိုစီဟာ Afghan ဆိုရအကြီးကဲဖြစ်တဲ့ Abdullah နော် Afghan သမ္မတ Ashraf Ghani တို့အပြင် Afghan မျိုးသမီးတွေပါဝင် Afghan ရပ်ဖက်အဖွဲ့ကခေါင်းဆောင်ပိုင်းတွေနဲ့လည်းတွေ့ဆုံပါတယ်။သမ္မတ Trump အနေနဲ့ Syria မြောက်ပိုင်းကနေပြီးတော့ American တပ်တွေရုတ်လိုက်တဲ့နောက်မဟာမိတ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်တို့ရဲ့ရည်ရည်ချက်ပေါ်မိကုံးထုတ်ခံရချိန်မှာပဲအခုလိုမျိုးအော်ဒတော်ဥက္ကဋ္ဌနက်စီပလိုစီရဲ့ခီးစဉ်ဖြစ်လာတာပါအမေရိကန်အော်ဒတော်ဥက္ကဋ္ဌရဲ့အခုဒီအာဖဂန်ခီးစဉ်နဲ့တရားစီရင်တရားထဲမှာပဲအမေရိကန်ကာကွယ်ဝင်ကြီး Mark Esper လည်းအာဖဂန်ကိုရောက်ရှိပြီးတော့အာဖဂန်ခေါင်းဆောင်တွေနဲ့တရားတွေ့ဆုံခဲ့ပါတယ်အာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်ချုံနဲ့အာဖဂန်ရဲသားတွေတိုက်ခိုက်ခံခဲ့ရတာကြောင့်တာလီဘန်နဲ့လုံနေတဲ့အာဖဂန်ညီငယ်ရေးဆွေးနွေးပွဲပြတ်သွားပြီးဆိုပြီးတော့သမ္မတ Trump ကပြီးခဲ့တဲ့ပတ်ကပဲပြောခဲ့တာပါအာဖဂန်မှာလက်ရှိအဖြစ်ဆိုရင်တော့အမေရိကန်တပ်ဖွဲ့ဝင်တောင်းခွဲနှီးပါရှိနေပြီးတော့အမေရိကန်တပ်ဖွဲ့တွေကိုတင်းနှံပေးတာနဲ့တိခါပါခင်ဗျာအာဖဂန်တပ်ဖွဲ့ဝင်တွေကိုတင်းနှံပေးတာနဲ့အစိုးရအဖွဲ့နှီးနှီးကိစ္စတွေမှာပါဝင်ဆောင်နေပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိခိုက်တဲ့ဥပဒေတွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့ထုတ်ဝေတဲ့အထင်ကြီးသတင်းစာကြီးတွေရဲ့မျက်နှာဖုံးတွေမှာစာသားတွေကိုမြင့်အမဲတွေနဲ့အုပ်ပြီးတော့အကြီးအကျယ်ဆန်ဆာဖြတ်ခံထားရတဲ့ပုံစံမျိုးထုတ်ဝေခဲ့ကြပါတယ်နိုင်ငံတော်လုံခြုံရေးဆိုပြီးအစိုးရဘက်ကသတင်းမီဒီယာတွေအပေါ်လျှို့ဝှက်မှုတွေပိုများလာတယ်လို့သတင်းစုံစမ်းတဲ့သတင်းတောက်တွေရာဇဝတ်မှုနဲ့တရားစွဲခံရမယ့်အန္တရာယ်ပိုများလာနေတယ်လို့သတင်း Editor တွေကပြောကြပါတယ်။ဒါကြောင့်ဒီကနေ့ထုတ်ဝေတဲ့ Canberra Times, Sydney Morning Herald, Daily Telegraph, Financial Review, The Australian စတဲ့သတင်းစာကြီးတွေရဲ့အရှိန်မျက်နှာဖုံးမှာ စံစာဖြတ်ခံထားရလို့မြင်အမဲတွေနဲ့တားခံထားရတဲ့ပုံစံမျိုးဖော်ပြထုတ်ဝေခဲ့ကြပါတယ်။အမှန်တရားကိုအစိုးရမပြောချင်တာဘာကိုဖုံးကွယ်ထားခြင်းလို့လဲဆိုတာအဓိပ္ပာယ်ပေါ်လွင်အောင်လို့သတင်းစာမျက်နှာဖုံးတွေမှာမြင်အမဲတွေတားပြီးဖော်ပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာ2000တခုစက်တင်ဘာ17ရက်တုန်းကအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရပြီးကတည်းကဆိုရင်ဩစတြေးလျပါလီမန်ကအတည်ပြုခဲ့တဲ့အကြမ်းဖက်မှုတံပြန်ရေးနဲ့လုံခြုံရေးဥပဒေပေါင်းက80ကျော်ရှိနေတယ်လို့သတင်းမီဒီယာလုပ်ငန်းကြီးတွေကထောက်ပြနေကြပါတယ်။အတိတ်အဆောင်မခံနိုင်တဲ့အချက်လက်တွေကိုသိရှိခွင့်မရအောင်လုပ်ထားတဲ့ဥပဒေတွေကိုသတင်းတောက်တွေကိုချွင်းချက်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာဥပဒေကိုစနစ်တကျပြဋ္ဌာန်းဖို့တခါအတရေဖြတ်မှုနဲ့တရားစွဲနိုင်တယ်လို့သတ်မှတ်ထားတဲ့သတ်မှတ်ချက်တွေကိုရှော့ပေါ့ပေးဖို့အစိုးရအပေါ်တောင်းဆိုမှုတွေများလာချိန်မှာအခုလိုမျိုးအထင်ကြီးရသတင်းစာကြီးတွေကတညီတညွတ်ထဲဆန္ဒပြကြတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ထောက်လှမ်းရေးဌာနတွေရဲ့ဆောင်ရွက်မှုတွေကသတင်းလွတ်လပ်ခွင့်အပေါ်ဘလောက်တက်ရောက်မှုရှိနေတယ်လဲဆိုတာကိုစုံစမ်းပေးဖို့အစိုးရကတော့လွှတ်တော်ကော်မတီတစ်ခုကိုတောင်းဆိုထားပါတယ်။
သမ္မတထရန့်အနေနဲ့လာမယ့် G7 ဆက်မှုထည်သည့်ဆွေးနွေးပွဲကိုသူပိုင်တဲ့ Florida ကဒီ Gulf အပန်းဖြေစခန်းမှာလုပ်ဖို့စဉ်းစားချက်ဟာသူ Republican Party ဘက်ကတော်များများလက်မခံတာကြောင့်စကူးပြောင်းသွားတယ်လို့ The Washington Post သတင်းစာကြီးကရေးပါတယ်။စနေနေ့လုံးကသမ္မတထရန့်ရဲ့ Twitter ပေါ်ရေးသားမှာတော့ရန်လိုတဲ့မီဒီယာတွေနဲ့သူ့ရဲ့အပေါင်းပါ Democrat တွေကြောင့်သူ့ရဲ့စီစဉ်ပြောင်းဖို့ဆုံးဖြတ်လိုက်ရတယ်လို့ဆိုပါတယ်။ဒါပေမဲ့လို့လဲသမ္မတထရန့်ရဲ့ပုံရိပ်ကိုအကာအကွယ်ပေးဖို့နီးလန်းတွေရှာတာတော်တော်ကိုပင်ပန်းလာပြီးဆိုပြီးတော့သူ့ရဲ့ Republican ဘက်ကတော်များများပြောလာခဲ့တဲ့နောက်အခုလိုမျိုး G7 စီစဉ်ပြောင်းဖို့ဖြစ်လာတာလို့ The Washington Post သတင်းစာကနေပြောရေးပါတယ် G7 ကိုသူပိုင်ဟိုတယ်မှာလုပ်ချင်းအဖြစ်လွှတ်တော်မှာသူ့ကိုတရားစွဲဖို့လုပ်နေတာတွေဟာပို့ပြီးတော့အားကောင်းလာနိုင်တယ်လို့ Republican တွေဘက်ကယူဆလာတယ်လို့ရေးပါတယ် Florida မှာရှိတဲ့သူပိုင်ရဲ့ Doral အပန်းဖြေစခန်းဟာနိုင်ငံတကာအစည်းအဝေးကြီးတွေလို့ဖို့အင်တန်ကိုတင့်တော်တဲ့နေရာဖြစ်တယ်လို့ Donald Trump ကပြီးခဲ့တဲ့ပတ်တုန်းကသူ့ရဲ့ Twitter ကနေပြောရေးခဲ့ပါတယ်ဒါပေမဲ့လို့အမေရိကန်ဖွဲ့စည်းပုံအရဒီ Donald တဦးအနေနဲ့နိုင်ငံခြားအစိုးရတရားရက်ကဖြစ်စီနိုင်ငံခြားအဖွဲ့အစည်းတခုခုကဖြစ်စီကိုကျိုးစည်းဘွားအတွက်အကျိုးမြတ်တစုံတရာမြည်ဖို့တားမြစ်ထားပါတယ်။ဒါပေမဲ့လည်းသူပိုင်လုပ်ငန်းတွေကိုသူသမရဖြစ်တဲ့အချိန်မှာသူ့ရဲ့သားကိုလွှဲပြီးသားဖြစ်တယ်လို့သမရထရန့်ကခြေပခဲ့ပါတယ်။ဒါပေမဲ့အခုတော့ဒီ G7 ကျင်းပမယ့်နေရာကိုကမ့်ဒေးဗစ်အပန်းဖြစ်စကန်ဒါမှမဟုတ်အခြားနေရာတစ်ခုခုမှာလုပ်ဖို့ပြင်ဆင်နေပြီလို့သမရထရန့်ကပြောလာပါတယ်ခင်ဗျာ
။ VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တွေ့ဆုံကြတာမှာရခိုင်ပြည်နယ်အခြေအနေတိုးတက်ရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုအစွမ်းကုန်အားပေးကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကလူ့အခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့လည်းနိုင်ငံတကာလွတ်လပ်တဲ့စုံစမ်းမှုတွေရဲ့အကြံပြုချက်တွေအတိုင်းမြန်မာအစိုးရရောစစ်တပ်ကပါတင့်တော်တဲ့အရေးယူမှုတွေချက်ချင်းလုပ်ဖို့လုံးဝလိုအပ်တယ်လို့ဂျပန်ဝန်ကြီးချုပ်ကဒေါက်အောင်ဆန်းစုကြည်ကိုတိုက်တွန်းပါတယ်။အိုးအိမ်ဆုံးခွာနေရသူတွေနေရပြန်နိုင်ဖို့အခြေအနေဖန်တီးပေးဖို့လိုအပ်တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းရခိုင်ပြည်နယ်ကကိစ္စတွေကိုမှန်ကန်စွာဖြေရှင်းသွားဖို့ရည်ရွယ်ထားပြီးတော့လိုအပ်တဲ့ဆောင်ရွက်မှုတွေကိုလှုပ်သွားဖို့လည်းတွန့်ဆုတ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။တိုင်းရင်းသားလူနည်းစုတွေနဲ့ငြိမ်းချမ်းရေးရအောင်ဆောင်ရွက်နေတဲ့ကိစ္စတွေကိုလည်းကောင်းဆောင်လျောက်ဆွေးနွေးခဲ့ကြတယ်လို့ဂျပန်နိုင်ငံသားရေးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဂျပန်အစိုးရကတာဝန်ပေးထားတဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တင်းမြက်ရေးဆိုင်ရာအထူးတန်တမန်ယိုဟီဆာဆာကာဝါနဲ့အတူလိုအပ်တဲ့ပံ့ပိုးမှုတွေဂျပန်ကဆက်လက်ပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကကတိပြုခဲ့ပါတယ်။ဒီလိုဝအထူးစီးပွားရေးဆောင်ဖွံ့ဖြိုးရေးအပါအဝင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုမြင့်တင်ရေးနဲ့အလုပ်ကိုင်ဖန်တီးရေးကိစ္စတွေကိုလည်းဝန်ကြီးချုပ်အာဘေနဲ့ဒေါအောင်ဆန်းစုကြည်တို့ဆွေးနွေးခဲ့ကြပါတယ်။ဂျပန်မှာလက်တလောကျုံခဲ့တဲ့ဟာဂီဘစ်မုန်တိုင်းကြီးတံခံခဲ့ရသူတွေအတွက်အင်မတန်စိတ်မကောင်းဖြစ်တဲ့အကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆင်မှာပြောကြားခဲ့ပါတယ်။မနက်ဖြန်အင်္ဂါနေ့မှကျင်းပမယ့်ဂျပန်ဘုရင်သစ်နာရိုဟီတိုနန်းတက်ပွဲကိုတက်ရောက်ဖို့အတွက်ဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံမှာရောက်ရှိနေတာဖြစ်ပါတယ်။
သမ္မတဥပမာလက်ချက်တုန်းကကုန်သွယ်ကုန်နဲ့ပတ်သက်ပြီးတော့ WTO ကုန်သွယ်ရေးအဖွဲ့ကဆုံးဖြတ်ချက်ကိုအမေရိကန်ဘက်ကမလိုက်နာခဲ့ဘူးဆိုပြီးတော့နှစ်နာဆုံးရှုံးမှုတန်ဖိုး $1.4 billion ပြန်လည်ရယူလိုတယ်လို့တရုတ်ဘက်ကနေပြီးတော့ WTO ရဲ့ကုန်သွယ်ရေးအငြင်းပွားမှုဖြေရှင်းရေးအဖွဲ့ကိုတိုင်ကြားထားပါတယ်။အမေရိကန်ပြောင်းစုအနေနဲ့ WTO စီးမင်းတွေကိုမလိုက်နာခဲ့ဘူးလို့ WTO အယူခံတရားသူကြီးတွေကဇူလိုင်လတုန်းကပြောခဲ့ပြီးတော့ဒီစီးမင်းတွေကိုချူပေါက်တဲ့အခွန်တုပ်တွေကိုမဖယ်ဘူးဆိုရင်တော့တရုတ်ဘက်ရဲ့ဒီတုံ့ပြန်မှုရင်ဆိုင်ရလိမ့်မယ်လို့အဲဒီလုံကပြောထားပါတယ်။ WTO ရဲ့အငြင်းပွားမှုဖြစ်ရှင်ရေးဘုတ်ဖွဲ့ရဲ့ညွှန်ကြားချက်တွေနဲ့စီးမင်းတပ်ဖြတ်တမှတ်ချက်တွေကိုအမေရိကန်ဘက်ကဆက်ပြီးတော့ချိုးဖောက်နေတာကြောင့်နှစ်စဉ်ဒေါ်လာ 1.4 ဘီလီယံတန်ဖိုးပေးချေရန်ရှိရာတွေကိုဆိုင်းငံ့ထားဖို့တရုတ်ကနေပြီးတော့ရှောက်ထားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံထုတ်တဲ့နယောက်ကြီးစွမ်းရင်3ဒေါ်လာပြောင်းသည့်တူလောင်ပြားတွေနောက်လေတဟတ်တိုင်တွေတမ်နီတိုင်လုံးတွေအလူမီနီယံကြောင်းတွေစုစုပေါင်းတန်ဖိုးဒေါ်လာ 9.3 ဘီလီယံသွင်းကုန်တွေပေါ်အမေရိကန်ဘက်ကအခွင့်ယူခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကနေပြီးတော့2012တုန်းကတိုင်ကြားမှုဖွင့်ပါတယ်အမေရိကန်ကုန်သွယ်ရေးဌာနကနေပြီးတော့2009ခုနှစ်ကနေပြီးတော့2012ခုနှစ်အတွင်းလုပ်တဲ့စုံစမ်းမှုတွေကနေအခုလိုမျိုးအခွန်တတ်မှတ်တာဖြစ်ပါတယ်။တရုတ်နိုင်ငံဟာအစိုးရပိုင်လုပ်ငန်းတွေကြားကန်ပြီးပြီးတော့သူ့ရဲ့စီးပွားရေးကိုပုံစံမကျအောင်တည်ဆောက်နေတယ်လို့အမေရိကန်ဘက်ကဆုံးဖြတ်ထားတာကို WTO ဘက်ကလက်ခံသဘောပေါက်ထားတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးကပြောပါတယ်။ဒါပေမဲ့အမေရိကန်ဘက်ကဒီလိုယူဆပြီးမဲ့တရုတ်ကုန်ပစ္စည်းတွေကိုအခွန်ကောက်လျှော့ပေးဖို့ WTO ကဆုံးဖြတ်ထားတာဖြစ်ပါတယ်
။ဟောင်ကောင်မှာဒီနေ့ခရီးနေတော့ကဆန္ဒပြပွဲတွေအတွင်းရဲတွေကမိသက်ပိုက်နဲ့ထိုးလူစုခွဲမှုအတွင်းမိသက်ပိုက်ကအပြာရောင်ရေးတွေထိမှန်ဆွန့်ထင်းခဲ့တဲ့ဗလီရဲ့ခေါင်းဆောင်တွေကိုအစိုးရကြီးကယ်ရီကတောင်းပန်ခဲ့ပါတယ်။အုပ်ချုပ်ရေးမှူးကယ်ရီလမ်းနဲ့ရဲချုပ်တို့ဒီကနေ့အဲ့ဒီဗလီကိုတွားရောက်ပြီးတော့ဗလီခေါင်းဆောင်တွေမွတ်စလင်အတိုင်းဝိုင်းခေါင်းဆောင်တွေကိုတောင်းပန်စကားပြောခဲ့ကြပါတယ်။ဒီနေ့ခရီးနေတော့ကမိသက်ကားနဲ့အပြာရောင်ရေးတွေပတ်ဖြန်းလူစုခွဲမှုအတွင်းဗလီဂိတ်တကားနဲ့လှေကားထစ်တွေထိမှန်ခဲ့တာဖြစ်ပါတယ်။ကောင်လုံးဗလီလို့အများသိကြတဲ့ကောင်လုံးမစဂျစ်နဲ့ Islamic Center ဟာဟောင်ကောင်မှာရှိတဲ့အဓိကဗလီကြီးတစ်ခုဖြစ်ပါတယ်။တနင်္ဂနွေနေ့ကတော့တားမြစ်ထားတဲ့ကြားကပဲဒီမိုကရေစီတောင်းဆိုဆန္ဒပြပွဲမှာလူပေါင်း1000ချီပါဝင်ဆန္ဒပြခဲ့ကြပါတယ်ရှင
်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုသားညုံတို့ပြောပြခဲ့ကြတာပါ။အခုသတင်းလွှာတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။ရိုဟင်ဂျာတွေနဲ့တခြားတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေအတွက်တာဝန်ခံမှုရှိလာစေရေးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်းဂျပန်အစိုးရအနေနဲ့ဓာတ်ရိုက်တိုက်တွန်းဖို့ HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲဂျပန်ရောက်ရခိုင်နိုင်ငံသားရခိုင်တိုင်းရင်းသားတွေကလည်းပြည်ပခန့်တွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာအရက်သားတွေကိုအစိုးရတပ်ဖက်ကဥပဒေမဲ့ဖမ်းဆီးနေတာတွေရပ်ဖို့ဒေါက်တာဆန်းစုကြည်ရဲ့ဂျပန်ခီးစဉ်မှာစန္ဒာပြကြဖို့ရှိပါတယ်မတ်အင်ဂျင်နိုင်ကပြောပြပေးပါပါရှင
်ဂျပန်အေဂရစ်နာရူဟီတိုရဲ့ထိနှံတက်ပွဲအခမ်းအနားကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာမြန်မာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ကန့်ကွက်စန္ဒာပြမှုတွေနဲ့ရင်ဆိုင်နေရပါတယ်မြန်မာစစ်တပ်ရဲ့အကျိုးစီးပွားဒါမှမဟုတ်လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေအတွက်အသုံးပြုဖို့အထောက်အကူဖြစ်စေမဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုဂျပန်နိုင်ငံအနေနဲ့မလုပ်ဖို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကမနေ့တနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်းဒီကနေ့တနင်္လာနေ့မှာဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့စီကဦးစီးပြီးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးအခွင့်အလမ်းတွေမြင့်တင်ရေးဆွေးနွေးပွဲကိုကျင်းပခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီမှအဖွဲ့ဝင်အသစ်ဖြစ်ပြန်ပြီးအရွေးခံရတဲ့ဂျပန်နိုင်ငံအနေနဲ့လူခွင့်ရေးကိုအခြေခံတဲ့နိုင်ငံသားရေးမူဝါဒအရလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာသူ့နိုင်ငံရဲ့ကုမ္ပဏီတွေရင်းနှီးမြှုပ်နှံမှုတွေမလုပ်ဖို့တိုက်တွန်းတင်ကြောင်း HRW အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson က VOA ကိုပြောပါတယ
် Encouraging foreign investment while ignoring human rights.Only embolden the Myanmar government and military to further whitewash
လူခွင့်ရေးကိုလှည့်လျူရှုပြီးနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုအားပေးတာဟာရိုဟင်ဂျာတွေကိုပြိနှိပ်တဲ့အလွန်ဆိုးရွားလွန်းတဲ့ပြစ်မှုကျူးလွန်မှုတွေကိုနောက်ထပ်ဖုံးဖိဖာတေးဖို့မြန်မာအစိုးရနဲ့စစ်တပ်ကိုအားပေးအားမြှောက်လုပ်ရရောက်ပါတယ်။သူတို့ဖုံးဖိဖာတေးထားတဲ့ပြစ်မှုကျူးလွန်မှုတွေအတွက်တရားစီရင်မှုကိုစစ်ကောင်ဆောင်တွေရှောင်လွဲခဲ့ရုံသာမကပဲတိုင်းပြည်ရဲ့စီးပွားရေးနဲ့ဒီမိုကရေစီတိုးတက်ရေးကိုလည်းဒီစစ်ကောင်ဆောင်တွေကစနစ်တကျဖျက်ဆီးခဲ့တာပါ။
တနင်္ဂနွေနေ့ကထုတ်ပြန်တဲ့ HRW ရဲ့ကြေညာချက်မှာလဲလူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာအစိုးရဘက်ကတာဝန်ခံမှုတာဝန်ယူမှုရှိလာစေရေးဖိအားပေးဖို့ဂျပန်ဘက်ကပြက်ကွက်နေတယ်လို့ထောက်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့အခြားတိုင်းရင်းသားတွေပေါ်ကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုလူသားတို့အပေါ်ပြစ်မှုကျူးလွန်မှုနဲ့စစ်ရာဇဝတ်မှုတွေအတွက်အရေးယူစုံစမ်းစစ်ဆေးရမယ်စစ်ကောင်ဆောင်တွေထဲပါနေတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့အောက်တိုဘာလအစောပိုင်းဂျပန်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတွေ့ဆုံခဲ့တဲ့အပေါ်မှာလဲ HRW ကဝေဖန်ထားပါတယ်မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုအတိမတ်ပြုခြင်းမရှိပါဘူးမနေ့ပြန်အင်ဂါနေ့မှာကျင်းပမဲ့ဂျပန်ဧကရစ်ထီးနှံတက်ပွဲအခမ်းအနားမတိုင်ခင်ဒီကနေ့တနင်္လာနေ့မှာတိုချိုမြို့ကမြန်မာတန်ယုံရှိဒေသစံတော်ချိန်ညနေ3နာရီခွဲကနေ4နာရီခွဲအထိရခိုင်တိုင်းရင်းသားတွေဒေါက်တာဆန်းစုကြည်ကိုဆန္ဒပြကြမှာဖြစ်ပါတယ် သူတို့ဆန္ဒပြတဲ့အကြောင်းရင်းကိုတော့ရခိုင်လူငယ်အစည်းအရုံးဂျပန်ဥက္ကဋ္ဌကျော်တန်းလှိုင်က VOA ကိုအခုလိုပြောပါတယ
်။ဒေါ်လူစုကြည်ရန်ဒီနေရခိုင်ကတော့ AA ကိုအွန်လိုင်းဆပ်ပอร์ตတဲ့အမေတီဖီလိုရခိုင်မှာစပွဲတီးရောဖြစ်လာတယ်စပွဲစပွဲကတားကြည့်ရောဖြစ်လာပြီးစပွဲမှာဒီရင်ဘာမဆိုင်တဲ့အရေးသားနေပြီးရင်တရားကျော်လောက်ကိုတရားကျော်လောက်ဟာဖိဆုပ်ပြီးဖြစ်တယ်ဘာမဆိုင်တဲ့ဟိုရွာမှာပြီးနေထိုင်ရလေဖယ်နေရအောင်လေလမ်းပြလို့ဟိုဒီဗမာစစ်တပ်ကစစ်လို့တရားကျော်လောက်ဖိဆုပ်ပြီးတဲ့ဒီနေ့လူပေါ်ရကျော်လောက်ကိုလည်းမတရားဖမ်းဆီးထားတယ်အဖိုက်ကျတော့အဖွဲ့ဝင်တွေဆိုပြီးဆွဲပြီးရင်ဒီစပယ်ရောဟိုဂျော်ဒင်ချူဟိုဒီလို့ဒီရယ်လောက်တော့ဟိုဒီရယ်ဖယ်ပေးကြတာ9ပေါက်ကျော်လောက်ဖြစ်နေပြီဒါကြောင့်ဒီ
ကျွန်တော်တို့ဆန္ဒပြရအောင်ဖြစ်ပါရဲ့ဂျပန်အခရစ်ထီနန်းတပ်ပွဲမှာကဘာအရရက်ကခေါင်းဆောင်တွေနဲ့ထင်ရှားတဲ့ဧည့်သည်ပေါင်း400လောက်တက်ရောက်မဲ့အချိန်မှာရခိုင်ပြည်သူတွေအတိဒုက္ခရောက်နေကြတာကိုသိရှိသွားဖို့ဆန္ဒပြသူတွေကမျှော်လင့်ကြောင်းလဲကြော်တန်းလှိုင်ကပြောပါတယ်ရှင်
မိုင်းဂျန်နိုင်ပြပြသွားတာပါရှင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်တွေကအခြေအနေတွေတိုးတက်လာဖို့အစွမ်းကုန်ကူညီသွားမယ်လို့ဝင်ကြီးချုပ်အဘေးကပြောခဲ့သလိုဒေါ်ဆန်းစုကြည်ကလည်းရခိုင်ပြည်နယ်တွေကကိစ္စတွေကိုမှန်ကန်စွာဖြေရှင်းသွားဖို့ရည်ရွယ်ထားပြီးလိုအပ်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လည်းတွန့်ဆုံမှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်ရှင်ဝင်ကြီးသစ်ပါတီ NMFSP နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြာနေမြေအငင်းပွားကြပြီးဒီကနေ့မွန်ပြည်နယ်တပ်မဟာ9ရှိတဲ့ဒေသမှာအပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။ထိခိုက်ဒဏ်ရာရတဲ့သတင်းမျိုးအသေးစိတ်မသိရသေးဘူးလို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကပစ်ခတ်ခဲ့တဲ့ကိစ္စကိုညှိနှိုင်းဖို့နှစ်ဖက်ခေါင်းဆောင်တွေစ조사နေတော့အောက်ခြေတပ်တွေကမှအခုလိုထပ်ပြီးဖြစ်ခဲ့တဲ့အကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ကရင်မျိုးသားအစည်းအရုံး KNU နဲ့မွန်ပြည်သက်ပါတီ KYI အဆင့်နှစ်ဖက်ဆက်ဆံရေးယုံတောင်ရှိသူတွေဟာမနေ့ကအောက်တိုဘာ20ရက်ကကရင်ပြည်နယ်ဖျားသုံးစုမြို့မှာနှစ်ဖက်အဖွဲ့ကြီးမကြာခဏဖြစ်ပေါ်နေတဲ့နေမီအငင်းပွားမှုပြဿနာကိုဖြေရှာဖို့ထပ်တွေ့ကြပေမဲ့ဒီလိုပြစ်ခတ်မှုတွေထပ်ဖြစ်တဲ့ကိစ္စဟာအောက်ခြေပိုင်းတပ်တွေနားလည်မှုလွဲကိစ္စကြောင့်ဖြစ်နိုင်ကြောင်းမွန်ပြည်သက်ပါတီဗဟုနိုင်ငံရေးဌာနဒုတိယတာဝန်ခံနိုင်အောင်မငေးက VOA ကိုအခုလိုပြောပါတယ်
အဲကျွန်တော်တို့အမှားငါတက်ရင်ရဲ့ကီလိုဝက်ကြော်ကြော်လာမှရေဘလဲဟိုထိပတ်တို့ရွာပေါ့အဲ့ဒီမှာဘုရားသူစုပြုတ်နေကွဲပေါ့အေးဒီတစ်ချက်ပြန်ဖြစ်ပြန်လာ15မိနစ်လောက်ပါနော်အဲ့ဒါကိုကျွန်တော်တို့ကမနစ်ကတော့ဒီဒူကြီးဒီခရိုင်စိတ်ဒူကြီးတော့ပြောတာဒါပေမဲ့ဒါပေမဲ့နားလည်မှုတော့ထပ်တဲတော့မကြရသေးတော့ပြန်ပြန်ဖြစ်ကြတယ်ထင်တယ်သူမြေပြင်မှာတော့လေတက်ကနေနေနီနီကကရှိနေတော့ခေဖြိုးသွားစင်
မနေ့ကအောက်တိုဘာ20ရက်တွေ့ရတဲ့အခါမှာသဘောတူညီချက်အချို့ရပါပေမယ့်ဒီနေ့လိုထိတွေ့မှုတွေထပ်ဖြစ်တဲ့ကိစ္စမြေပြင်အခြေအနေအသေးစိတ်ကိုသိချာမသိရသေးကြောင်း KNU တပ်မဟာ6ဒူပလာယာ KI ဥက္ကဋ္ဌဘဒူရွှေမောင်းက VOA ကိုပြောပါတယ်။အဲ
ကျွန်တော်တို့မနေ့မနေ့ဘူးလာရနဲ့ဆက်နေလိုက်ရှိမစီဘီပါတီနဲ့ကျွန်တော်တို့ KNU ဟိုတဲ့တပ်မဟာ6တွေ့ကြတယ်။အဲ့ဒီမှာသဘောတူညီချက်ရှိတယ်။နှစ်ဖန်20နှစ်မြည့်နေ့ပေါ့တော်ပြီးတော့၂ဆက်တက်အခြေအနေကိုပြန်ပြီးတော့တက်မှတ်ပေးဖို့အစီအစဉ်ရှိတယ်။အခုဖြစ်ရှိတဲ့အခြေအနေနောက်အခြေအနေကျွန်တော်ဘာမှမရသေးတဲ့အပေါ်မှာပါပြောလို့မရဘူး။ဒါအတိုင်းဆိုင်ရာကိစ္စတွေဖြစ်တယ်
။ဖျားသုံးစုမျိုးနဲ့ဘလက်တုံ5ရွာအဖျားမွန်ပြည်သက်ပါတီတပ်စခန်းရုံးရှိမှာ KNU အလန်းလာဆိုင်လို့နှစ်ဖက်အောက်ခြေတက်တီပဋိပက္ခဖြစ်ခဲ့ရလို့မွန်ပြည်သက်ပါတီဘက်ကပြောတယ်လို့KNU ဘက်ကလည်းပဋိပက္ခဖြစ်တဲ့နေရာတွေမှာမူလကတည်းကကရင်ရွာကြီးရှိနေခဲ့တယ်လို့ဆိုပါတယ်။18ရက်နေ့ကဖြစ်ခဲ့တဲ့နှစ်ဖက်ထိတွေ့မှုမှာမွန်ပြည်သက်ပါတီဘက်ကအရာရှိတအူးကြာဆုံးခဲ့ပါတယ်။အောက်တိုဘာ4ရက်တုန်းကလည်းနှစ်ဖက်အောက်ခြေတပ်တွေကြားဖြစ်ခဲ့တဲ့ထိတွေ့ပစ်ခတ်မှုနဲ့အလားတူပစ်ခတ်မျိုးနောက်မဖြစ်အောင်နီလန်းရှာရီတို့အတွက်နှစ်ဖက်ခေါင်းဆောင်တွေဖျားသုံးစုနာက DKBA စခန်းတစ်ခုမှာဆွေးနွေးခဲ့ကြပေမဲ့တိတာရဲ့သဘောတူညီချက်မရခဲ့ပါဘူး။မွန်ပြည်သက်ပါတီနဲ့ KNU တို့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေး NCA ကိုလက်မှတ်ရေးထိုးထားတယ်လို့အခုလိုဖြစ်တဲ့ကိစ္စတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတော့ထိခိုက်မှာမဟုတ်ဘူးလို့နှစ်ဖက်စလုံးကတုံ့ပြန်ထားပါတယ်။အခုဖြစ်နေတဲ့ကိစ္စဟာအောက်ခြေနှစ်ဖက်တပ်တွေနယ်မြေအငင်းပွားရေးကိစ္စဖြစ်ပြီးမနက်ဖြန်အောက်တိုဘာ22ရက်မှာနှစ်ဖက်အကြီးပိုင်းတာဝန်ရှိသူတွေထပ်မံတွေ့ဆုံသွားဖို့ရှိပါတယ်။
ကိုစောထက်ပြောပြသွားတာပါရှင်။ထိုင်းနိုင်ငံကရေလုံငန်းမှာအလုပ်လုပ်ဖို့တောင်းနဲ့ချီတဲ့မြန်မာအလုပ်သမားတွေကိုထိုင်းအစိုးရဘက်ကတောင်းဆိုထားပေမဲ့အလုပ်သမားတွေလွှတ်ပေးရေးကိစ္စမြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစိုင်းငံ့ထားပါတယ်။ထိုင်းနဲ့မြန်မာအစိုးရချင်းသဘောတူထားပေမဲ့ပေးမဲ့လစာကနည်းနေတာနဲ့ခန်းစား권တချို့ရဖို့အတွက်အခုလိုစိုင်းငံ့ထားတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းဆိုရအလုသမဝန်ကြီးဌာနဘက်ကနေထိုင်းနိုင်ငံမှာရေလုတ်သား6000လောက်လိုအပ်ချက်ရှိနေကြောင်းဒီအတွက်မြန်မာရေလုတ်သားတွေကိုဆေးလွတ်ပေးဖို့အတွက်ပြီးခဲ့တဲ့နှစ်ကလေးကတောင်းဆိုထားပြီးမဲ့မြန်မာရေလုတ်သားတွေဆေးလွတ်ရေးနဲ့ပတ်သက်လို့မြန်မာအလုသမဝန်ကြီးဌာနဘက်ကလက်တလောမှာစိုက်ငံ့ထားတယ်လို့ဆိုပါရယ်ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံနဲ့အလုပ်တွေပူးပေါင်းလုပ်ဆောင်နေတဲ့ရှေ့ပြောင်းလုသမအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့ရေလုတ်သားတွေကိုလက်ရှိမှာမြန်မာအလုသမဝန်ကြီးဌာနဘက်ကမပို့သေးပဲဆိုင်ငံ့ထားတယ်ဆိုပြီးအခုလိုပြောဆိုပါတယ
်ပြောမယ်ဆိုတော့ဆိုပါကြောကျွန်တော်ဥပဒေပါဆံရံချက်ဒီအလုံးအပြည့်အဝမရသေးတော့ကျွန်တော်ကဟိုအစီအမမပြည့်ပါဥပမာဆိုပါကြောဟိုလုပ်သားတူရေလုပ်သားတူကသူကတလောက်အနည်းဆုံးထိန်းပန့်ကို1200လောက်လာကြလက်ရှိရမယ်ဆိုတာမျိုးနားဟိုတလမှာလုပ်ရက်က9ရက်လောက်ကသူကတွေ့အနာယူခွင့်ဖြစ်ရမယ်ဆိုတာမျိုးတွေနောက်ခါဒီလုပ်သားတွေကတွေ့မှာ10နိုင်လောက်အနာယူခွင့်ရမယ်ဆိုတာမျိုးတွေနောက်အနိုင်ရတဲ့ဆံမှာဒီပုံမှန်မျိုးရှိတဲ့တုံးရက်တော့တက်ချင်တန်ရပြီးမှဟိုသူတို့တက်တောင့်တက်တာဖြစ်စင်တဲ့ဟိုအနေဆိုင်ကြီးတွေဖက်ချက်ကြီးတွေမရှိဘူးရာဒါလုံးဝမဖြစ်နိုင်ဘူးရဲ့အနေဆိုင်ကြီးတွေဖြစ်နေကြတော့တော့အစိုးရလည်းရှင်းရှင်းကြီးဖြစ်ပါလေ။ဆိုင်ဆိုရမြန်မာပြောရတော့ question လုပ်ပြီးမှရေလုတ်သားတွေပြောပါဆိုတော့မြန်မာအစိုးရတိုင်းစဉ်းစားနေရတယ်ခင်ဗျာ
။ရေလုတ်သားတွေနဲ့ပတ်သက်လို့ကျွန်းနေသပွဲခိုင်းစီတာလူကုန်ကူးမှုတွေဖြစ်နေတာလူခွင့်ရေးချိုးဖောက်ခံရမှုတွေဖြစ်ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံရဲ့ပင်လယ်စာလုပ်ငန်းတွေတင်ပို့မှုတွေကိုပါနိုင်ငံတကာကပိတ်ဆို့မှုတွေလုပ်ဖို့အထိဖိအားပေးမှုတွေရှိခဲ့တာပါဒီနောက်မှာတော့ထိုင်းအစိုးရကရေလုတ်သားတွေနဲ့ပတ်သက်လို့အခွင့်အရေးတွေရရှိဖို့အတွက်ဥပဒေတွေထုတ်ပြန်ခဲ့ပေမဲ့ဥပဒေသက်ရောက်မှုတွေကအားနည်းနေသေးဖြစ်ပါတယ်ထိုင်းနိုင်ငံရဲ့ရေလုပ်ငန်းမှာအဓိကလုပ်ကိုင်နေကြတာမြန်မာနိုင်ငံသားတွေဖြစ်ပြီးပင်လယ်စာစက်ရုံတွေမှာလည်းမြန်မာနိုင်ငံသားတွေကအများဆုံးအလုပ်လုပ်ကိုင်နေကြတာပါအရင်တုန်းကတော့ရေလုတ်သားတွေအနေနဲ့အဲ့ချိန်ပုံမှန်မရှိတာလှုပ်အားကမရတာပင်လယ်ထဲမှာပဲနေထိုင်ရတာကျန်းမာရေးဆောက်ရှောက်မှုမရှိတာနှိမ့်ဆက်ညှဉ်းပန်းခံရတာတွေကြောင့်နိုင်ငံတကာကဝေဖန်မှုတွေလည်းရှိခဲ့ပါတယ်ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလုပ်သမား3000တဲ့မနည်းရှိနေပြီးလက်ရှိရေလုံငန်းခွင်မှာလည်းမြန်မာလုပ်သမား1000ခန်းလောက်အလုပ်လုပ်ကင်နေကြတာဖြစ်ပါရဲ့ရှင်
ပါရှင်ခင်ဗျာနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာဒီသတင်းပတ်ထည်ကြလို့ရှိရင်မြန်မာအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်ထူးခြားမှုကတော့တစ်ချိန်လုံးကဒီမိုကရေစီရေးနဲ့လူခွင့်ရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်ချိန်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂမျက်နှာစာမှာအတော်လေးဝေဖန်ခံနေရတာပါဒါကြောင့်မလို့ဒီလာမယ့်အင်ကာနေဒဲရဲ့လေလိုက်အစီအစဉ်မှာလက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂဆက်ဆံရေးကိုသုံးသပ်ဝေဖန်ဆွေးနွေးကြပါမယ်ပါဝင်ဆွေးနွေးလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လေလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်သရရှင်တွေကိုကြိုဆိုပါရခင်ဗျာ။
နဖန်ညာတရားလီလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ပါလိမ့်ရှင်။အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တာဖြစ်သူတို့နဲ့ပတ်သက်တဲ့အချက်လက်တွေကိုယူကရိန်းအစိုးရစီကရဖို့သမ္မတဒေါ်နယ်ထရမ့်ကကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနောက်ပိုင်းသမ္မတကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေအတွက်မစ္စတာဘိုင်ဒန်ကလည်းဒီသတင်းပတ်ထဲမှာပဲတောင်းဆိုလိုက်ပါတယ်။လက်ရှိအငင်းပွားစရာအခြေအနေတွေကမစ္စတာဘိုင်ဒန်ရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေကိုအပြော့မသွားစေနိုင်တဲ့အကြောင်း VOA လွှတ်တော်သတင်းတောက်ကက်သရင်းဂျစ်ဆန်ပေးပို့ထားတဲ့သတင်းလွှာကိုတော့မက်ခင်ဖြူထွေးကတင်ပြထားပါတယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ကိုတရားထိုင်အဖြစ်ကနေကင်းလွတ်ခွင့်ပေးမှာမဟုတ်ဘူး။သူကလူမားပြီးလာတိုက်ခိုက်ကြကိုလို့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်လာဖို့အတွက်ရှေ့တန်းကပြီးနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကမဲဆွယ်လှုပ်ရှားမှုအတွင်းမှာပြောဆိုသွားတာပါ။အစဉ်အလာအရသမ္မတလောင်းပနာမရွေးချယ်ပွဲကိုပထမဆုံးကျင်းပတဲ့နယူးဟမ်ရှားပြည်နယ်ဟာကြိုတင်မဲပေးမှုတွေမှာအရေးပါတဲ့ပြည်နယ်ဖြစ်တာကြောင့်ဒီပြည်နယ်မှာအနိုင်ရဖို့အတွက်မစ္စတာဘိုင်ဒန်အပူတပြင်းမဲဆွဲနေတာပါ
။ Donald Trump will do anything to get reelected.
Donald Trump ကတော့သူပြန်ရွေးခံရဖို့ဘာမှမစုလုပ်မှာပါပဲ။ဒီမိုကရေစီရဲ့အခြေခံအကြဆုံးအချက်တွေကိုတော့မှချိုးဖောက်မဲ့သူမျိုးပါ
။လ လာမယ့် 2020 သမရရွေးကောက်ပွဲမှာသူနဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ Democratic Party က Mr. Biden နဲ့တားဖြစ်သူတို့ရဲ့အကြောင်းတွေကိုစုံစမ်းပေးဖို့သမရ Trump က Ukraine အစိုးရကိုဖိအားပေးတဲ့အနေနဲ့ Ukraine ကိုပေးနေတဲ့အမေရိကန်ရဲ့အကူအညီတွေကိုယာယီဆိုင်ငံ့ခဲ့တဲ့ဆိုတဲ့ဆွဆွဲတိုင်ကြားချက်တွေထွက်လာခဲ့ပြီးတဲ့နောက်သမရကိုအရေးယူဖို့အောက်လွတ်တော် Democrat အမတ်တွေကစုံစမ်းစစ်ဆေးမှုတွေကိုတရားဝင်စတင်လှုပ်ဆောင်လာခဲ့တာပါနယူးဟမ်ရှားပြည်တွေကမဲဆွယ်လှုပ်ရှားမှုအထွေမှာတော့မစ္စတာဘိုင်ဒန်ကသမ္မတထရန့်ပြုကိုဆွဆွဲပြောနေတာတွေမှန်မှန်တဲ့အကြောင်းပြောသွားပါတယ်
။ There's no truth
ကျွန်တော်ပေါ်မှာရောကျွန်တော်သားပေါ်မှာရောသူဆွဆွဲတိုက်ခိုက်နေတာတွေဘာတစ်ခုမှမမှန်ပါဘူးလုံးဝကိုမမှန်ပါဘူး
။သူဟာထရန့်ကိုရှင်းပြအနိုင်ယူဖို့အသင့်တော်ဆုံးသူအဖြစ်နဲ့လဲမစ္စတာဘိုင်ဒန်ကမဲဆွယ်ပြောခဲ့ပါတယ
်။ Restoring the soul of America. That's what's at stake in 2020.
American ပြည်အောင်စုရဲ့တံမိုးတွေကိုပြန်တည်ဆောက်ဖို့ကျွန်တော်ခုလိုမျိုးပါဝင်ရှင်းပြနေတာဖြစ်တယ်ဆိုတာပြောခဲ့ပြီးပါပြီ။ဒါလို့ပြန်တိဆောက်နိုင်ဖို့အတွက်လာမယ့်ရွေးကောက်ပွဲကအင်ပတန်ကိုရေးကြည့်ပါတယ်။ဒါကြောင့်မလို့ဒီမိုကရက်တစ်ပါတီကုစားပြုသမ္မတလောင်းကိုဒေါ်နယ်ထရမ့်အကြိုက်လူမျိုးကျွန်တော်တို့အဖြစ်ခံလို့မရပါဘူး
။စိုးရိမ်နေကြတဲ့နယူးဟမ်ရှားပြည်နယ်ကဒီမိုကရက်တစ်အတွက်တော့မစ္စတာဘိုင်ဒန်ကအားတက်စရာဖြစ်စေခဲ့ပါတယ်
။ Today is the first time that I got very emotional.because I think that
ဒီနေ့ကတော့ကျမအတွက်ပထမဆုံးချင်းသိကိုစိတ်ထုတ်ရှားရတဲ့နေ့ပါပဲဒုသမရဟောင်းဘိုက်တန်ကစကားကိုလှုပ်ကြံမပြောဘူးလေမဖြစ်နိုင်တဲ့ဂရိတွေကိုလည်းမပေးပါဘူးကျမတို့လက်ရှိဘလို့အခြေအနေမှာရောက်နေတယ်ဘယ်ကိုရောက်ဖို့လိုတယ်ဆိုတာနဲ့မျှော်လင့်ချက်တွေကိုရိုးရိုးသားသားပဲပြောတာပါသူကကျမတို့ကိုမျှော်လင့်ချက်ပြီးပေးနိုင်ပါတယ်လေ
သမရထရမ့်ကိုထောက်ခံသူတွေကတော့နိုင်ငံရေးခြားတိုင်းပြည်တွေကခေါင်းဆောင်တွေနဲ့အရင်ကအလုပ်တွဲလုပ်ခဲ့ပူးတဲ့မစ္စတာဘိုင်ဒန်ရဲ့အတိတ်အကြောင်းကိုစုံစမ်းစစ်ဆေးတဲ့ဆိုပြီးပြောနေကြတာပါနိုင်ငံရေးမှာအရေးပါလာတဲ့ပနားမအဆင့်သမရလောင်းရွေးချယ်ပွဲမှာနယူးဟမ်ရှားမဲဆန္ဒရှင်တွေမဲပေးဖို့ကတော့အချိန်လေးလောက်လိုပါသေးတယ်ဒါပေမဲ့လည်းသမရထရမ့်ကိုအရေးယူဖို့ကြိုးစားနေတဲ့စုံစမ်းစစ်ဆေးမှုတွေကြောင့်ထရမ့်နဲ့ပတ်သက်တဲ့အခြေတင်ပြောဆိုမှုတွေမှာမစ္စတာဘိုင်ဒန်ကတော့အဓိကနေရာမှာဆက်ပြီးရှိနေအောင်ပါပဲဖြစ်ပါတယ်ရှင်
မကင်ရှိထွေးပြပြသွားတာပါရှင်နောက်နှစ်နိုင်ကြမှာထုတ်လိမ့်မယ်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြပါတယ်ရှင်အခုတနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်
ဆီးရီးယားအရှေ့မြောက်ပိုင်းကနေရုပ်သိမ်းလိုက်တဲ့အမေရိကန်တပ်တွေရဲ့စစ်ရင်တန်းတစ်ခုဟာဆီးရီးယားကနေအီရန်နိုင်ငံကိုဒီကနေ့တနင်္လာနေ့မနေ့မှဝင်ရောက်လာခဲ့ပါတယ်။အာဘီလ်မြို့ကိုဥတီသွားနေတဲ့အမေရိကန်စစ်သုံးရင်တွေရဲ့တပ်ဖွဲ့ဝင်တွေအီရန်နိုင်ငံထဲကကတ်လူမျိုးအများစုနေတဲ့ဒေသကိုဖျက်သွားစဉ်မှာဒေါသထွက်နေကြတဲ့ဒေသခံတွေကအာလူပုတ်တွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာချိုးတင်ကြီးညာထားခြင်းမရှိဘဲအာဖဂန်နစ္စတန်နိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိသွားပြီးတော့ဒီကနေ့တော့အာဖဂန်ခေါင်းဆောင်နေနဲ့တွေ့ဆုံခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာအာဖဂန်အစိုးရအကြီးအကဲအဗ်ဒူလာအဗ်ဒူလာအာဖဂန်သမ္မတအက်ရှရဖ်ဂန်နီတို့အပြင်အာဖဂန်အမျိုးသမီးတွေအပါအဝင်အာဖဂန်အရပ်ဖက်ကခေါင်းဆောင်ပိုင်းတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌရဲ့အခုခီးစဉ်နဲ့တက်တိုက်ဆိုင်ဆိုင်တည်ရထဲမှာပဲအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper လည်းအာဖဂန်ကိုရောက်ရှိပြီးတော့အာဖဂန်ခေါင်းဆောင်တွေနဲ့တရားတွေ့ဆုံခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိခိုက်တဲ့ဥပဒေတွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့ထုတ်ဝေတဲ့အထင်ကြီးသတင်းစာကြီးတွေရဲ့မျက်နှာဖုံးတွေမှာစာသားတွေကိုမြင့်အမဲတွေနဲ့အုပ်ပြီးတော့အကြီးအကျယ်စင်စါဖြတ်ခန့်ထားတဲ့ပုံစံမျိုးထုတ်ဝေခဲ့ကြပါတယ်။နိုင်ငံတော်လုံခြုံရေးဆိုပြီးတော့အစိုးရဘက်ကသတင်းမီဒီယာတွေအပေါ်လျှို့ဝှက်မှုတွေပိုများလာတယ်လို့သတင်းစုံစမ်းတဲ့သတင်းတောက်တွေရာဇဝတ်မှုနဲ့တရားစွဲခံရမယ့်အန္တရာယ်ပိုများလာနေတယ်လို့ Editor တွေကပြောကြပါတယ်။အမှန်တရားကိုအစိုးရမပြောချင်တာဘာကိုဖုံးကွယ်ထားခြင်းလို့လဲဆိုတာအဓိပ္ပာယ်ပေါ်လွင်အောင်လို့သတင်းစာမျက်နှာဖုံးတွေမှာမှင်အမဲတွေတားပြီးတော့ဖော်ပြခဲ့ကြပါတယ်။ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တွေ့ဆုံခဲ့ကြတာမှာရခိုင်ပြည်နယ်အခြေအနေတိုးတက်ရေးအတွက်မြန်မာအစိုးရကြိုးပမ်းချက်တွေကိုအစွမ်းကုန်အားပေးကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ရှင်
။တနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုကျမတို့အသံထွက်နေတဲ့ Radio အစီအစဉ်ပြပချင်းထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်တွေကို Intercept 70နဲ့ Mia 73တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ည9:00နာရီထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.
From Washington, this is